America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်ဖေဖော်ဝါရီလ24ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမအေးသနာကြော်နဲ့အတူကြီးညာပေးသွားမှာပါဆိုမာလီယာနိုင်ငံမှာကာဗွန်ပေါက်ကွဲရာကြောင့်လူ38ဦးထက်မနည်းသေဆုံးသွားပါတယ်။အမေရိကန်ပြည်အောင်စုဟာမြောက်ကိုရီးယားပေါ်နောက်ထပ်ဒီပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေကိုချမှတ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆုမွန်ရေ
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနားဆင်ရမှာကတော့ရခိုင်ပြည်နယ်စစ်တွေမြို့မှာရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အတွင်မှုရဲ့နေအိမ်နောက်ပြီးတော့ဒီပြည်နယ်တရားရုံးမြေစည်ရုံစတဲ့၃နေရာမှာဒီကနေ့ဘုံပေါက်ကွဲမှုဖြစ်ပါတယ်။
เออเดี๋ยวตรงลงกวยเนี่ยตรงลงโหมาปอกกวยเสียละตรงลงด้วยเนาะ
หลูริยอที่ไกลสุเมียใช่ป่ะล่ะရှင
်เออไม่ใช่หรอกครับอนุเสริญว่าเดี๋ยวไปเดี๋ยว
ရခိုင်ပြည်နယ်ရဲတပ်ဖွဲ့ကရဲမှူးကြီးကိုဆက်သွယ်မေးမြန်းထားတာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။တခါရှမ်းပြည်နယ်လာရှိုးမြို့ကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အကြမ်းဖက်လို့ရဖြစ်နေပြင်းပြင်းထန်ထန်ရှုံချကြောင်းတရားခဏ်တွေကိုဥပဒေနဲ့အညီဖော်ထုတ်အရေးယူသွားမယ်လို့ဒေါအောင်ဆန်းစုကြည်ကသတင်းထုတ်ပြန်လိုက်တဲ့သတင်း။နောက်အမေရိကန်ပြည်ထောင်စုဖလော်ရီဒါကအထက်တန်းကြောင်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းဆရာတွေကိုလက်နက်တပ်ဆင်ပေးဖို့သမ္မတဒေါ်နယ်ထရမ့်ကထပ်တလဲလဲတိုက်တွန်းနေတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့မှာကာဗွန်ပေါက်ကွဲရာကြောင့်လူ38ဦးထက်မနည်းသေဆုံးသွားပါတယ်အကြမ်းဖက်သမားတွေကသမရအင်ဒိုနဲဟိုတယ်တစ်ခုကိုတောက်ကြနေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါဘုံပေါက်ကွဲသွားပြီးတဲ့နောက်သမရအင်ဒိုအနီးကစစ်ဆေးရေးဂိတ်မှာအပြန်အလှန်ပြစ်ခတ်ခဲ့ကြပြီးဟိုတယ်မှာထပ်မံဘုံပေါက်ကွဲခဲ့ကြောင်းရဲတွေကပြောပါတယ်အယ်ရှာဘတ်အစ္စလာမစ်အစွန်းရောက်အဖွဲ့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပြီးအစိုးရနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအဓိကထားတိုက်ခိုက်တာဖြစ်တယ်လို့အွန်လိုင်းကနေကြေညာချက်ထုတ်ပြန်ပါတယ်မူဂါဒီရှုမြို့မှာသတင်းတပတ်အတော်ကြာအေဂျင့်နေပြီးတဲ့နောက်အခုလိုဘုံပေါက်ကွဲတာလည်းဖြစ်ပါတယ်အကြမ်းဖက်သမားတွေဟာဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ဗန်ကားနဲ့သမရအင်တော်ကိုတိုက်ခိုက်ဖို့ကြံရွယ်ခဲ့ပေမဲ့လုံခြုံရေးအဖွဲ့တွေကအချိန်မီတားဆီးနိုင်ခဲ့ပြီးအကြမ်းဖက်သမား၅ဦးကိုတုတ်တင်နိုင်ခဲ့တယ်လို့လုံခြုံရေးအရာရှိအဗ်ဒူလာဟီအာမက်ကပြောပါတယ်အယ်ရှာဘတ်စစ်သည်ကြော်ရီယာနိုင်ငံတကာကထောက်ခံထားတဲ့အစိုးရကိုဖြုတ်ချဖို့အကြမ်းဖက်တိုက်ခိုက်နေတာဖြစ်ပြီးတော့အော်တိုဝါလာကအကြီးမားဆုံးဘုံခွဲတိုက်ခိုက်မှုအတွင်မှာလည်းလူ900ကျော်သေဆုံးသွားခဲ့ပါတယ်အဲ့ဒီနောက်ပိုင်းဆိုမာလီယာအစိုးရဟာအကြမ်းဖက်သမားတွေကိုတကြောပြန်ပိုးပြီးတော့နှင်းနှင်းတိုက်ခိုက်လာသလိုအမေရိကန်အဝေးဒိန်ဒရုန်းယာဉ်တွေကလည်းလေကြောင်းကနေခက်ဆိတ်ဆိတ်တိုက်ခိုက်ခဲ့ပါတယ်2011ခုနှစ်အတွင်းအာဖရိကန်တပ်မကတပ်ဖွဲ့ဝင်တွေကမိုဂါဒီရှုကနေအကြမ်းဖက်သမားတွေကိုမောင်းထုတ်နိုင်ခဲ့ပေမဲ့သူတို့ဟာအစိုးရလက်လန်းမမီတဲ့ဒေသတွေကိုဆက်လက်ထိန်းချုပ်ထားနိုင်ခြင်းဖြစ်ပြီးအစိုးရစစ်ဖက်နဲ့အရက်ဖက်ပြစ်မှတ်တွေကိုအခါခွင့်တင်တယ်လို့တိုက်ခိုက်လေရှိပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအသေးခံဘုံခွဲမှုတွေစစ်သွေးကြောတွေရဝင်ရောက်စီးနင်းမှုတွေဇက်တိုက်ဖြစ်ပွားပြီးတော့လူ10ခန်းတေဆုံးသွားရပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအကြကြီးစောင့်နေရပြီးတော့မှနိုင်ငံတကာနဲ့တွေ့တန်းထားတဲ့ဒဏ်ငွေပိုက်လိုင်းတိစောက်မှုတွေစတင်လိုက်ပြီးတော့တရက်အကြာမှာပဲဒီတိုက်ခိုက်မှုတွေဖြစ်ပွားတာပါ။ကဘူးမျိုးတော်ကလုံချုံရေးဂိတ်တစ်ခုနားမှာအသေးခံဘုံခွဲသမားတဦးကဒီကနေ့စနေနေ့မှာပဲဖောက်ခွဲသွားလို့လူ3ဦးသေဆုံးပြီးတော့အများပြားဒဏ်ရာရသွားကြတယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။ IS Islamic စစ်သည်ကြောက်ဖွဲ့ကတော့ကဘူးမျိုးတော်မှာတိုက်ခိုက်မှုတွေဖြစ်ဖို့သူတို့လုပ်တာလို့ဆိုပါတယ်။အစိုးရအောင်တိုက်ခိုက်မှုအများပြားကနိုင်ငံအနောက်ပိုင်းဖာရာပြည်နယ်မှာဖြစ်ပွားပြီးတော့အာယုံမတက်ခင်တာလီဘန်တွေဝင်ရောက်တိုက်ခိုက်လို့အစိုးရတပ်ဖွဲ့ဝင်အယောက်20မကသေဆုံးသွားရတဲ့အပြင်ဘာလာဘလုခရိုင်ကသူတို့ရဲ့အခြေစိုက်စခန်းလဲတင်ခံလိုက်ရပါတယ်။နောက်တိုက်ခိုက်မှုတွေထဲမှာတော့ဒီဟဲလ်မန်ပြည်နယ်ကအာဖဂန်အစိုးရတပ်တွေကိုပြစ်မှတ်ထားပြီးတော့အသေးခံဘုံးခွဲမှုနှစ်ခုဖြစ်ခဲ့ပါတယ်။နဖ်အာလီခရိုင်မှာဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ဟန်ဗီဂျီဂါကားနဲ့အာဖဂန်အမျိုးသားစစ်အခြေစိုက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စစ်သား၄ဦးသေဆုံးပြီးတော့အများပြားဒဏ်ရာရသွားတယ်လို့အစောပိုင်းသတင်းတွေမှာပြောပါတယ်။တာလီဘန်တွေရဲ့ကြေညာချက်မှာတော့သူတို့လှုပ်ဆောင်တဲ့ဒီတိုက်ခိုက်မှုမှာအာဖဂန်စစ်သား25ယောက်သေဆုံးသွားတယ်လို့လည်းပြောထားပေမဲ့သူတို့ကတခါတလေအရေးအတွက်ကိုပို့ပြီးတော့ခြေကားပြောတာမျိုးရှိပါတယ်။နောက်နိုင်ပိုင်းကြာမှာပဲဟဲလ်မန်ပြည်နယ်မြို့တော်ဖြစ်တဲ့လာဆာကာကာမြို့မှာဘုံတင်လာတဲ့ကားနဲ့တိုက်ခိုက်လို့လ ူတူသေးဆုံးပြီးတော့အရက်သားတွေအပါဝင်ကိုအူဒန်ရရသွားပါတယ်။တာလီဘန်တွေကဒီမှာတော့သူတို့ကအာဖဂန်ထောက်လှမ်းရေးရုံးကိုတိုက်ခိုက်တာဖြစ်တယ်။လုံခြုံရေးအရာရှိတွေအများပြားသေသွားကြတယ်လို့ပြောပါတယ်ရှင
်။မြောက်ကိုရီးယားနိုင်ငံပေါ်ကြီးမားဆုံးတိုက်ခိုက်ရေးယူမှုတွေကိုချမှတ်လိုက်ပြီးတဲ့နောက်ဒါမှအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးတော့ချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချင်းချောက်ပြောဆိုလိုက်ပါတယ်။တိုက်ခိုက်ရေးယူမှုတွေအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ကိုဆက်သွားမှာဖြစ်ပြီးဒါဟာတိတ်ကိုပြင်းထန်ပွဲရှိပါတယ်လို့အမေရိကမှရောက်နေတဲ့ဒီဩစတြေးလျဝန်ကြီးချုပ်မက်ကွန်တမ်ဘူးနဲ့တောက်ကြနေကပူရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောသွားပါတယ်ဒုတိယအဆင့်ဟာဘာကိုဆိုလိုတာလဲဆိုတာကိုတော့ထရမ့်ကတိတိကျကျပြောမသွားပေမဲ့အဲ့ဒါဟာကမ္ဘာကြီးအတွက်တိတ်ကိုအကြောင်းမလားတဲ့အခြေအနေဖြစ်လိမ့်မယ်ဆိုပြီးနောက်ဒီအချိန်ကပဲစကားပြောသွားမယ်အကြောင်းလည်းသူကပြောပါတယ်တော့ကြောင့်ဒီအစောပိုင်းမှာချမှတ်လိုက်တဲ့တန်ခတ်အေးအေးမှုထဲမှာတော့တင်မောလိုက်နဲ့ကုံသွေးရေးကုမ္ပဏီ28ခုတင်မော28ဆင်းနဲ့လူတဦးတို့ပါဝင်ပါတယ်ကုလသမဂ္ဂဟာမြောက်ကိုရီးယားပေါ်သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပယ်တင်တဲ့ဒုံးကျည်ဆန်းသတ်မှုအစီအစဉ်တွေကြောင့်ပိတ်ဆို့တန်ခတ်မှုတွေချမှတ်ထားပြီးတဲ့နောက်မြောက်ကိုရီးယားဟာနိုင်ငံတကာနဲ့ကုလဆက်ဆံရမှာတရားမဝင်တဲ့လမ်းကြောင်းတွေသုံးပြီးတော့လည်းပစ္စည်းတွေဝယ်ယူတင်ပို့နေတာပါအိမ်ပြီးတော့ပြောဝင်ရဆရာဟက်ဂဗီဆန်နက်စ်ကလည်းမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကင်းစင်ရေးစတင်ပြောင်းလဲတွေလုပ်ဖို့မျှော်လင့်နေလို့ဒီကနေ့မှပြောပါရယ်ဆန်နက်စ်ဟာအိုလံပစ်အားကစားပွဲတော်ပိတ်ပွဲအခမ်းအနားတွားတက်နေတဲ့သမရရဲ့သမီးလည်းဖြစ်အကြံပေးလည်းဖြစ်တဲ့အီဗန်ကာထရမ့်နဲ့တောင်ကိုရီးယားကိုရောက်နေပါရယ်အီဗန်ကာထရမ့်မှာတောင်ကိုရီးယားသမရမွန်ဂျဲအင်နဲ့တောင်ကိုရီးယားသမရအိမ်တော်မှာတောက်ကြနေကတွေ့ဆုံပြီးမြောက်ကိုရီးယားပေါ်တန်ခတ်အေးအေးယူမှုတွေချမှတ်မဲ့ကြေညာချက်နဲ့ပတ်သက်လို့သမရထရမ့်ကဒီသမရမွန်းကိုပါလိုက်တဲ့သတင်းစကားကိုလည်းအီဗန်ကာထရမ့်ကပြောပြပါရယ်မြောက်ကိုရီးယားပေါ်အမြင့်မားဆုံးပူတဲ့ဖိအားပေးရင်နှစ်နိုင်ငံလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လည်းသူတို့ဆွေးနွေးခဲ့ကြပါရယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာအရင်သတင်းဘက်ကဖလော်ရီဒါပြည်နယ်ကအထက်တန်းကြောင်ပြစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်တနက်ထုတ်လုပ်တဲ့လုပ်ငန်းတွေနဲ့ပတ်သက်မှုဖျက်တောက်ဖို့အတွက်တနက်ထိန်းချုပ်ရေးလှုပ်ရှားသူတွေစီကဖိအားပေးမှုတွေပိုတိုးလာနေပြီးတော့အခုနောက်ထပ်ကုမ္ပဏီကြီး၃ခုကအမေရိကန်ရိုက်ဖယ်အသင်း NRA နဲ့အတူပူးရဲပြီးတော့လှုပ်ဆောင်နေတဲ့ဈေးကွက်မြင့်တင်ရေးအစီအစဉ်ကိုရပ်လိုက်ပါတယ်။စီးပွားရေးလုပ်ငန်းတွေတနက်ပိုင်းဆိုင်ခွင့်လှုပ်ဆောင်တဲ့အဖွဲ့တွေနဲ့အဆက်အသွယ်ဖျက်တောက်ဖို့ဖိအားပေးတဲ့အနေနဲ့တနက်ထိန်းချုပ်ရေးလှုပ်ရှားသူတွေက NRA အသင်းဝင်တွေကိုရှော့ဈေးနဲ့ရောင်းချတဲ့ကုမ္ပဏီတွေကိုရှာပြီးတော့တနက်အင်တာနက်ပေါ်ကနေပြီးတော့ဝိုင်းဝန်းပြီးတော့လက်မှတ်ထိုးပြီးတော့ကန့်ကွက်ကြတာပါ။တောက်ချာနေကပဲ NRA နဲ့ရှော့ဈေးအစီအစဉ်ရပ်လိုက်တဲ့ကုမ္ပဏီတွေထဲမှာတော့ MedLife, Armagan Company, Hertz, ကားငါးကုမ္ပဏီနဲ့ Computer Virus သက်တဲ့ Norton Antivirus နည်းပညာထုတ် Symantec Corporation ကိုပါဝင်ပါတယ်။ဒီသတင်းပတ်အစောပိုင်းကတော့ Enterprise ကားငါးကုမ္ပဏီ Omaha, ပထမအဆုံးအမျိုးသားဘဏ် Wyndham Hotel များနဲ့ Best Western Hotel အုပ်စုတွေပါဝင်ပါတယ်။NRA Rifle အဖွဲ့ဟာတနက်ပိုင်းဆိုင်ခွင့်အတွက်လှုပ်ရှားဆောင်ရွက်တဲ့ American နိုင်ငံထဲမှာအင်အားအကြီးဆုံးအဖွဲ့ကြီးဖြစ်ပြီးတော့အဖွဲ့ဝင်၅သန်းရှိတာပါ။ပြီးခဲ့တဲ့သတင်းပတ်မှာ Florida အထက်တန်းကျောင်းကိုတနက်နဲ့ဝင်ရောက်ပစ်ခတ်လို့ကျောင်းသားအများစုပေါင်းဝင်လူ18ဦးသေဆုံးသွားရပြီးတဲ့နောက်နိုင်ငံတွင်းမှာတနက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့ငင်းခုန်မှုတွေကြေကြေလောင်လောင်ပြန်ပြီးတော့ဖြစ်လာတာပါ။ #BoycottNRA ဆိုတဲ့ဆောင်ပုံးနဲ့Twitter လူမှုကွန်ရက်ပေါ်မှာလှုံ့ဆော်မှုတွေလုပ်နေကြပါသေး။သမ္မတဒေါ်နယ်ထရမ့်ကလည်း Rifle တနက်ဝယ်ယူနိုင်ခွင့်ရှိတဲ့အသက်ကိုအခု18နှစ်ဖြစ်နေရာကနေပြီးတော့21နှစ်လို့ကန့်သတ်ဖို့အဆိုပြုထားပါသေး။ဒါကို NRA ကကန့်ကွက်ထားတာဖြစ်ပါတယ်ရှင်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီနေ့ညနေငင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့မနက်ပိုင်းကဘုံတချို့ပောက်ကွဲခဲ့ပါတယ်။ဒီကနေ့မနက်4နာရီလောက်မှာဘုံ3လုံးပောက်ကွဲခဲ့ပြီးမပောက်ကွဲသေးတဲ့ဘုံ3လုံးကိုရှာတွေ့တယ်လို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြင့်မိုးကပြောပါတယ်။ဘုံပောက်ကွဲမှုကြောင့်ရဲအရာရှိတဦးထိခိုက်ဒဏ်ရာရသွားပြီးအခင်းဖြစ်ပွားရာနေရာတွေကိုစစ်ဆေးနေတယ်လို့လည်းသူကဆိုပါတယ်။လူ2ဦးသေဆုံးပြီးတော့လူတချို့ထိခိုက်ဒဏ်ရာရခဲ့တဲ့ရှမ်းပြည်နယ်လာရှိုးမြို့ကယုံမဘန်မှာဘုံပေါက်ကွဲပြီး၃ရက်ကြာမှာစစ်တွေမှာဘုံအခုလိုထပ်မံပေါက်ကွဲတာပါမတည်မငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာလူငယ်တွေလာတော့ကလည်းမြောက်ဦးမျိုးကဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားတာကြောင့်လူ9ဦးတည်းမနဲ့သေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရခဲ့ပါတယ်အဲဒီနောက်မြို့အုပ်ချုပ်ရေးမှူးဒီစစ်တွေမြို့နယ်ကိုရွှေ့ပြောင်းခံရတဲ့မြောက်ဦးမျိုးနယ်အုပ်ချုပ်ရေးမှူးဟောင်းဦးပူပူမင်းတိုင်ဟာဇန်နဝါရီ30ရက်နေ့ကမြောက်ဦးကနေစစ်တွေကိုအလာမအသက်ခံခဲ့ရပါတယ်2012ခုနှစ်ကစလို့ ရခိုင်ပြည်နယ်မှာလူမှုတိုင်းဝန်းနေဂျာတက်မှမှုတွေဖြစ်ပြီးရိုဟင်ဂျာမွတ်စလင်တွေတိမ့်နေချီဒီဒုက္ခသည်စခန်းတွေစီပြောင်းရွှေ့နေရချာတာပေးခံရပါတယ်အဲ့နောက်လွန်ခဲ့တဲ့နှစ်ဩဂုတ်လမှာအာဆာအစွန်းရောက်အဖွဲ့ကလုံချိုရေးကင်းစခန်းတွေကိုတိုက်ခိုက်ပြီးအစိုးရစစ်တပ်ကနေမြေရှင်းလင်းရမှာရိုဟင်ဂျာအများစုပါဝင်တဲ့ဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့ကြပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာသမရရော်ဒရီဂိုဒူတာတေဦးဆောင်တဲ့မူရည်စီနှိမ်နင်းမှုစစ်စင်ရေးအစီအစဉ်ရဲ့ဆက်လက်တပ်ပြနေမှုလှုပ်ဆောင်တာတွေကိုကန့်ကွက်ပြီးတော့မနီလာမြို့တော်မှာဒီကနေ့ပဲကက်သလစ်ဘာသာဝင်ရာပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။အစိုးရရဲ့သူတို့အခေါ်အသက်ရှင်တတ်မှုကိုအားမပေးတဲ့မူဝါဒတွေကိုဆန့်ကျင်ပါကြောင်းတရားတော်ကိုဖိလစ်ပိုင်ရဲ့ယဟန်အမတ်နဲ့ဂိုင်းအိုဆီယာတော်တွေကဖတ်ကြားပြီးတော့ကက်သလစ်ဘာသာဝင်1000လောက်ကစိတ်ပြီးတွေနဲ့ဆုတောင်းခဲ့ကြပြီးတော့ဓမ္မတေးတွေတည်ဆိုခဲ့ကြပါတယ်။တရားတေတံပေးတဲ့ဥတွေကိုပြန်ပြီးတော့အသက်သွင်းဖို့နဲ့ကွာရှင်းခွင့်မပြုဘဲနဲ့အစားထိုးတဲ့ဥတွေအတည်ပြုဖို့အတွက်လွတ်တော်မှာတင်သွင်းထားတဲ့အသုံးစရိတ်မူကြမ်းတွေကိုကက်သလစ်အသင်းတော်ကကန့်ကွက်တာပါ။သမ္မတဒူတာတီ2016ခုနှစ်မှာအနာရလာကြတဲ့ကဖိလစ်ပိုင်နိုင်ငံမှာမူရည်စီသုံးဆွဲသူတွေနဲ့ရောင်းချသူတွေကိုတန်တရာရှိခံရတဲ့သူတိုင်းစုစုပေါင်း3000ကျော်တတ်ခံရပြီဖြစ်ပါတယ်။တချို့သတင်းတွေမှာတော့လူ4000ကျော်တတ်ခံခဲ့ရပြီဖြစ်တယ်လို့ဖော်ပြပါတယ်။ရဲတပ်ဖွဲ့တွေကတော့သူတို့ကိုသူတို့ခုခံကာကွယ်ရင်းနဲ့အဲ့ဒီလူတွေကိုတတ်ရတာဖြစ်တယ်လို့ပြောပါတယ်ရှင်။
တရုတ်ကွန်မြူနတီပါတီထိပ်တန်းခေါင်းဆောင်တွေရဲ့သုံးရကြအစည်းအဝေးကိုလာမယ့်တနင်္လာနေ့ကနေစတင်ကျင်းပဖို့ပြင်ဆင်နေကြပါတယ်။လာမယ့်လအတွင်းအစိုးရအဖွဲ့ပြောင်းလဲတွေလုပ်ဖို့မတိုင်ခင်မှာပဲပါတီတွင်အခြေခံကြကြပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်တွေချသွားမယ့်အနေအထားရှိပါတယ်။ပါတီခေါင်းဆောင်လည်းဖြစ်တဲ့သမရရှီဂျင်းပင်ဦးဆောင်တဲ့အစည်းအဝေးအပြီးဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာကွန်မြူနတီပါတီဘူကော်မတီအစည်းအဝေးကိုဖေဖော်ဝါရီလ26ရက်နေ့ကနေ28ရက်နေ့အထိကျင်းပသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံတလောမှာရက်30ကြာအပြည့်ခတ်ရက်ဆဲပြီးတော့မျိုးရည်နေကိုစီးနှင်းပြီးတော့ထိန်းချုပ်ထားတာတွေကိုဖယ်ရှားရေးအကောင့်ထဲပေါ်မဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုတောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှာသဘောတူညီမှုမရနိုင်ခဲ့ကြပါဘူး။တောက်ကြမနဲ့ပိုင်းမှာမဲခွဲဆုံးဖြတ်ဖို့စီစဉ်ထားခဲ့ကြပေမဲ့ရုရှားရဲ့စိုးရင်ပူပန်မှုတွေကိုထည့်သွင်းစဉ်းစားဖို့နဲ့စာအေးသားအထားသို့နေရာတွေမှာညှိလို့မရပဲနဲ့မဲခွဲဖို့နှစ်ခါရွှေ့ဆိုင်းခဲ့ရပါတယ်။ဒီကနေ့စနေနေ့နယူးယောက်ဒေသစံတော်ချိန်မွန်တဲ့အချိန်မှာလုံခြုံရေးကောင်စီအစည်းအဝေးပြန်ပြီးတော့စတင်ပြီးတော့မဲခွဲကြဖို့လှုံ့ဆော်မယ်လို့ကုလသမဂ္ဂဆိုင်ရာဆွီဒင်ရဲ့အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီး Olof Skut ကပြောပါတယ်။ဆွီဒင်နိုင်ငံနဲ့ကိုဝေးနိုင်ငံတို့ပူးတွဲပြီးတော့ဂျိုးဘန်နဲ့ဒီသဘောတူညီမှုရဖို့အတွက်ဒီသဘောတူညီမှုရရင်တော့အကူအညီထောက်ပံ့မှုတွေပို့ဆောင်ပေးပြီးတော့အပြင်းထန်နာမကျန်းဖြစ်နေတဲ့သူတွေဒဏ်ရာရသူတွေကိုတည့်ထုတ်ဖို့တိုက်ခိုက်မှုတွေစီးရီးယားမှာရက်30အနည်းဆုံးရပ်ထားပေးပါလို့အဲဒီသဘောတူညီမှုမှာတောင်းဆိုတာပါ။တောက်ကြနေအစောပိုင်းတုန်းကတော့လုံခြုံရေးကောင်စီအဖွဲ့ဝင်10နိုင်ငံကဒီကိစ္စကိုထောက်ခံကြအောင်အဲ့လိုသဘောနဲ့ပြောထားခဲ့ကြပါတယ်ရှင
်။စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မအေးတနာကျော်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုတော့စနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေတင်ဆက်ပေးကြပါတယ်။ရဲစခန်းတွေနဲ့တပ်အခြေစိုက်စခန်းတွေအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကစစ်တွေမြို့မှာရခိုင်ပြည်နယ်စိုးရအဖွဲ့အတွင်းမှုရဲ့နေအပါဝင်ပြည်နယ်တရားရုံးအနီးနဲ့မြေစင်းရုံးစတဲ့နေရာ၃နေရာမှာဒီကနေ့မနက်အစောပိုင်းဘုံးပေါက်ကွဲမှု၃ခုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ရဲတပ်ဖွဲ့ဝင်တဦးဒဏ်ရာရသွားတယ်လို့ရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှုကြီးအောင်မြတ်မိုးကပြောပါတယ်။ဒါအပြင်မပေါက်ကွဲသေးတဲ့ဘုံးတချို့လည်းရှာဖွေတွေ့ရှိတယ်လို့ရဲမှုကြီးကဆိုပါတယ်။အသေးစိတ်ကိုတော့အထိုင်းခြေစိုက် VOA မြန်မာပိုင်းတင်တော့မအေးမာကသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်စစ်တွေမြို့မှာဖေဖော်ဝါရီလ24ရက်နေ့မနေ့ပိုင်းမှာဘုံးပေါက်ကွဲမှုဖြစ်ခဲ့ကြောင်းပြည်နယ်ရဲတပ်ဖွဲ့ကရဲမှူးကြီးအောင်မြတ်မိုးကအတည်ပြုပြောကြားပါတယ
်ဟုတ်တယ်သုံးလုံးကွဲတယ်သုံးလုံးဟိုမပေါက်ကွဲသေးတာသုံးလုံးတွေ့ရ
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကဲ့
နော
်လူတွေရောအထူးကြူများရှိပါသလားရှင
်အဲမရှိပါဘူးခင်ဗျာလုံးစဲတယ်ဟိုရဲတပ်ဖွဲ့ဝင်တယောက်ကြားရတဲ့တခြားကြားတာရှိပါဒါပါပဲ
ဟုတ်ကဲ့ဟုတ်ကဲ့ရှင်ဟုတ်ကဲ့ရဲမှု
ဟုတ်
ကဲ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရဲမှုကြီး
ဟုတ်ပါကြား
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဟုတ်ကဲ
့ပောက်ကွဲမှု၃ခုကတော့မနေ့အချိန်လောက်မှာဖြစ်ပွားခဲ့တာဖြစ်ပြီးပောက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းမှဦးတမောင်ဆွေရဲ့အိမ်နောက်ဖေးမှာဖြစ်ပွားခဲ့တာလို့ဆိုပါတယ်တခြားပောက်ကွဲမှုနှစ်ခုကတော့ပြည်နယ်တရားရုံးအနီးနဲ့မြေစင်းရုံးအနီးတွေမှာဖြစ်ပွားခဲ့တာလို့ဆိုပါတယ် Bina soya ye biogwen ya shi du, utamang suye e nao pe ma pao gwe mu pye waga mu ma ro, tuye longyo ye saong du u ne, siya wen du u tika mu shi ge de so bi, ya khai bina ma che sai ta re, nirin ziya de rin ta na ga edi da jo, u khai miya jo ga le so ba re.
เนี่ยเอาเด้อเนี่ยเอาเด้อไอ้อู้สีมงสรอินเทมาดูเนี่ยก็เดี๋ยวก็อุติมงสรอินเทมาบ่าวเป้เฮาก็เดี๋ยวก็ลุงเซนเซอร์เดี๋ยวก็อิดเด้อเฮาก็ดอกเตอร์ก็อิดเด้อเฮาก็เฮาก็เดี๋ยวก็ดอกเตอร์เอาปีนล่ะดอกเตอร์เอาตันยาปีนล่ะบ่ปีนบ่าวแล้วมายาล่ะบ่ตรุใส่มาปีนไม้นาบ่าตรุเฮาก็เฮาก็อะคู่ปอกกวยเกเด้ปอกกวยหมู่ตองคู่อะปีนนอกถ้าบ่ปอกตีเด้ไม้ตองคู่บ่าตื้อสิทาจองปีเนี่ยเยมูจีก็
ပါကွဲမှုတုံးခုကတော့မနေ့အချိန်လောက်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်အခုလောလောဆယ်မှာတော့ပေါက်ကွဲမှုဖြစ်ပွားတဲ့နေရာတွေကိုအတားအဆီးတွေချထားပါတယ်ပြီးခဲ့တဲ့ဗုဒ္ဓဘုရားကနားရှုံးမျိုးကရုံးမပါမှာပြင်းထန်တဲ့ပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတုံးရဲလောက်ကြာမှာအခုလိုမျိုးစစ်တွေမျိုးမှာတရထဲနဲ့ပေါက်ကွဲမှုတုံးခု
ဆက်တိုက်ဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင်ဒါကတော့ရခိုင်ပြည်နယ်စစ်တွေမျိုးကဘုံပေါက်ကွဲတဲ့အပေါ်မှာဒေါန်ဆန်းစုကြည်ဘက်ကအပြင်းထန်ရှုံချကြောင်းသတင်းထုတ်ပြန်လိုက်တာကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်ရှမ်းပြည်နယ်လာရှိုးမျိုးကဘန်ဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့အပြစ်မဲ့ပြည်သူတွေတေကြေထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်ဒေါန်ဆန်းစုကြည်ကပြင်းထန်စွာ ngan sing go le chi ma zwa thi khai si de lo so tha ba de tadin pye song go sat bi pyo pya chin ma de
ပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ညနေ 4:00 နာရီနဲ့မိနစ်40မှာရှမ်းပြည်နယ်လာရှိုးမြို့အမှတ်၄ရပ်ကွက်ရိုးမဘန်နဲ့အေယာရီဘန်ကြားမှာစုံစမ်းစစ်ဆေးစစ်စစ်ဆဲအဖွဲ့အစည်းတစ်ခုထောင်ထားတဲ့ဘုံးပေါက်ကွဲမှုဖြစ်ပွားခဲ့လို့အပြစ်မဲ့ပြည်သူဘန်ဝင်နဲ့အမျိုးသမီး2ဦးသေဆုံးပြီးအမျိုးသား5ဦးအမျိုးသမီး12ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီလိုမျိုးအပြစ်မဲ့ပြည်သူတွေတေကျေထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မိသားစုနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းနဲ့အခုလိုအကြမ်းဖက်ဖောက်ခွဲတဲ့လုပ်ရအပေါ်အပြင်းထန်ရှုံချတယ်လို့ဒေါ်စန်းစုကြည်ကဖေဖော်ဝါရီလ23ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်ဒီလောက်ရဟာနိုင်ငံတော်အစိုးရအစဉ်တစိုက်ကြိုးပမ်းဆောင်ရွက်နေတဲ့အမျိုးသားပြည်လဲတင်မြေလုပ်ငန်းစဉ်ကိုကြီးမားစွာထိခိုက်စေနိုင်တယ်လို့ဆိုထားပါတယ်ဒါကြောင့်ဒီလိုမျိုးအများပြည်သူတွာလာနေတဲ့နေရာတွေအရက်သားပြည်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်တဲ့မိုင်းခွဲဖောက်ခွဲမှုလောက်ရအပေါ်တရားဥပဒေစိုးမိုးရေးအတွက်ဥပဒေနဲ့အညီထိထိရောက်ရောက်ဖော်ထုတ်အရေးယူသွားမှာဖြစ်တယ်လို့လည်းနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မဟုတ်ပဲဒေါ်အောင်ဆန်းစုကြည်ကအမျိုးသားပြည်လဲတင့်မြန်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဥက္ကဋ္ဌအဖြစ်တည်င်းထုတ်ပြန်လိုက်တာဖြစ်ပါတယ်။ရှမ်းပြည်နယ်ကဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးရှမ်းပြည်နယ်တီဘောကနိုင်ငံရေးလေလာအကဲခတ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်
။ကျွန်တော်ကမန်းကြည့်တာတော့ဟိုအခုဒေါက်တာစုကြည်ပြောတဲ့ဒေါက်တာစုကြည်ထုတ်ပြန်လိုက်တဲ့ပြညာချက်ကယူဆတာကရဲကဘန်ကိုပြစ်မှတ်ထားပြီးတော့လောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဆက်ကြီးနဲ့ပတ်သက်နေတယ်ဆက်ကြီးတောင်းတာမပေးလို့မလို့ဒီလိုအကြမ်းဖက်လို့ရလုပ်တယ်လို့ကျွန်တော်ကအဲ့လိုယူဆတာလေအဲ့တော့ဒီလိုကြေညာတဲ့ဥစ္စာကအမှန်တကယ်ကတော့လုပ်တဲ့ကိစ္စပါဟိုတော့ပြန်ပြင်းတဲ့ကိစ္စပါဟိုဒီလိုကျွန်တော်တို့မရှုံချဘူးဆိုလို့ရှိရင်ဒါဟိုအပေးဒီလိုလိုသဘောတူတယ်လို့ဖြစ်နေမှာဟိုဒီလိုလူကအဲ့လိုခင်သွားမှာစိုးရတယ်လေအဲ့တော့အခုလိုအပြန်ကြည့်နေလိုက်တာကောင်းတယ်မကန်နဲ့လုပ်ရလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဒီလုပ်ရဟာဒေါ်ဆန်းစုကြည်စ조사နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အမျိုးသားပြည်လဲတင့်မြတ်ရေးလုပ်ငန်းစဉ်ကိုလည်းထိခိုက်စေနိုင်တယ်လို့ဦးရထွန်းကသုံးသပ်ပါတယ
်အဲဒီဟာကိုအနောက်ကျက်ဖြစ်တယ်ဆိုတော့ဟိုသူတို့အတွင်းပိုင်းမှာလည်းအတွင်းပိုင်းဆိုတာအစိုးရနဲ့တပ်မတော်နဲ့ကြားမှာလည်းနှိမ့်နိုင်ရတဲ့ကိစ္စတွေအများကြီးရှိတယ်လေအဲ့တော့ဟိုဟာဆိုကြတော့တပ်မတော်က AA တို့ DNA တို့MND ရောအဲ့ဒီအဖွဲ့တွေဆိုလို့ရှိရင်သူကဟို NCA နဲ့မှဟိုထိုးထိုးမထိုးထိုးအဲ့ဒီအဖွဲ့တွေတော့တိုက်ကိုတိုက်ရမယ်ဆိုတဲ့ဟာမျိုးရှိတယ်။အဲအဲ့တော့ဒါကိုလည်းဒေါ်ဆန်းစုကြည်ကတစ်ဖက်ကနေပြီးတော့တောင်းပြစီရောပြီးတော့တမ်းမတော်ရဲ့သဘောထားပျော်ပြောင်းလာအောင်စီရင်ရတဲ့အခက်အခဲတွေလည်းရှိမှာပေါ့နော်။နောက် KIA ဆိုလို့ရှိရင်လည်းသူကအဲ့ဒီအဖွဲ့တွေနဲ့မှအတူတူလက်တွဲပြီးတော့ဆွေးနွေးမယ်ဆိုတော့မြောက်ပိုင်းအဖွဲ့ဆိုပြီးတော့တခါသူကလည်းအဲ့လိုပြောနေတာတွေရှိတော့ဆိုတာကအဲ့တင်ပါတဲ့သဘောထားရှိတဲ့သူတွေနဲ့နှိမ့်နိုင်ရတဲ့အခါမှာအခုလိုလှုပ်လိုက်တဲ့လှုပ်ရက်ကတင်ပါတဲ့ဟာကိုထောက်ပံ့ပေးတယ်လို့ပြောတာပေါ့ဒါကြောင့်မလို့အဲဒီလိုလှုပ်လိုက်တဲ့ဟာမျိုးကအကျံဖက်လှုပ်ရက်တွေလှုပ်လိုက်တဲ့ဟာလူကိုဟိုထက်ခါထက်ခါဒုက္ခပေးတဲ့ဟာမျိုးတွေကအဲ့ဒီဒီအစိုးရနဲ့တက်မလို့ကြားမှာလဲဆွေးနွေးကြည့်နိုင်ကြတဲ့အခါသ ့ဘောရာတင်းပါတဲ့နော်အပြက်ချိန်မုံးရမယ်ဆိုတဲ့ဟာကိုကျွန်တော်တို့ကထောက်ခံတယ်ဖြစ်သွားတာပေါ့နော်အကြောင်းမူအဲ့ဒီဟာကိုတော့သာသုတရားကြီးညွှန်းပေါ်ရပါတယ
်ချမ်းပြင်းတဲ့အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်းဖွဲ့တချို့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးမတည်ငြိမ်မှုတွေဖြစ်ပွားနေစေချမ်းပြင်းတဲ့အတွင်မှာအများပြည်သူအနေနဲ့စစ်ရေးပြိပခါကြောင့်စိုးရိမ်ရတယ်လို့အခုလိုဘုံပေါက်ကွဲမှုဖြစ်စဉ်တွေကလည်းသူတို့ရဲ့လုံခြုံရေးအတွက်ကြောက်လန့်တုန်လှုပ်စရာဖြစ်လာနေတယ်လို့ဦးရဲထွန်းကဆိုပါတယ်။ရှမ်းပြည်နယ်လားရှိုးဘုံပေါက်ခွဲမှုဖြစ်စဉ်နောက်ဒီကနေ့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမျိုးကဘုံပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတပ်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကပြည်သူတွေနဲ့ပူးပေါင်းပြီးတော့အများပြည်သူသွာလာနေတဲ့နေရာတွေကိုစနစ်တကျလုံခြုံရေးအစီအမံတွေတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့လိုတယ်လို့လည်းဦးရဲထွန်းကအကြံပြုပါတယ်။
အဲလုံခြုံရေးဆောင်ရွက်တဲ့ကိစ္စမှာတော့ပြည်သူလူထုရဲ့အဲဒီဟိုဝိုင်းဝန်းကူညီမှုရဖို့တော့လိုတယ်အဲနောက်တစ်ခါဒီတက်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဆိုလို့ရှိရင်လည်းအဲဒီဥပဒေအဲဒီဥပဒေပေါင်းပြီးအတင်းကြီးပြီးတော့ကျွန်တော်တို့ဒီလေးလေးစားစားနဲ့เนาะဒီအများပြည်သူကြီးရဲ့ခွင့်ရေးကိုလေးလေးစားစားနဲ့စစ်ဆေးတာဟလာအဲဒီတားဆီးတာအဲ့ဒါမျိုးတွေလုပ်ဖို့လိုလိမ့်မယ်เนาะ
ဒေါံဆန်းစုကြည်ကူဆောင်တဲ့ NND အစိုးရလက်ထက်အခုချိန်ထိကတော့ကချင်ရှမ်းနဲ့တိုင်းရင်းဒေသတချို့မှာစီးရီးတင်းမာမှုတွေဖြစ်နေစေဖြစ်သလိုရခိုင်ပြည်နယ်အတွင်းမှာလည်းဒေသတွေမတည်မငြိမ်မှုတွေဖြစ်ပွားနေစေဖြစ်ပါတယ်။အခုရက်ပိုင်းမှာကိုရှမ်းနယ်ရခိုင်ပြည်နယ်ဘက်မှာဘုံပေါက်ကွဲမှုတွေကဇက်တိုက်ဆိုသလိုဖြစ်ပွားနေတာဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းစီလို့လူသိများတဲ့စုဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကြစရိတ်နဲ့ကြားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထက်မှန်ဖြည့်ဆွက်ပြင်ဆင်ဖို့ရည်ရွယ်ထားပေမယ့်လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမဲ့ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ငြိမ်းချမ်းစီဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအပြင်အစိုးအကောင်ဘယ်လိုရလက်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြန်ဆိုပါရစေ
။ဒီကနေ့ညအစီအစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းသတင်းလွှာတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါကအထက်တန်းကျောင်းတစ်ကျောင်းမှာမကြသေးခင်ကမှပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ကျောင်းနေမှာတိုက်ခိုက်ခံရမှုတွေဟန်တားနိုင်မှုဆရာတွေကိုလက်နက်တပ်ဆင်ပေးဖို့သမ္မတဒေါ်နယ်ထရန့်ကထပ်တလဲလဲတိုက်တွန်းနေပါတယ်။အမေရိကန်ပြည်ထောင်စုမှာသဘောထားကွဲပြားမှုတွေကြီးကြီးမားမားရှိနေတဲ့လက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ပတ်သက်လို့အရင်တုန်းကစိတ်ဆက်ညှိနှိုင်းမှုတွေမှာမကြခဏစိတ်ပျက်စရာတွေနဲ့ကြုံခဲ့ရတဲ့သမ္မတအနေနဲ့အခုဒီချိန်မှာလဲစာသင်ကျောင်းတွေဘေးကင်းလုံခြုံရေးကြီးမားတဲ့မေးခွန်းတွေနဲ့ရင်ဆိုင်နေရတာပါ။ VOA တင်တော့ဂျင်းမလုံးရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးပြောပြပေးပါရှင
်။စာသင်ကျောင်းတွေမှာပြစ်ခတ်မှုတွေကိုတားဆီးနိုင်ရေးဆရာတွေကိုတနက်ကန်ဝင်ပေးမဲ့အငင်းပွားစရာစစ်စစ်နဲ့ပတ်သက်လို့ထောက်ခံမှုရအောင်ဝါရှင်တန်မြို့တော်နေကညီလာခံမှာလဲသမ္မတဒေါ်နယ်ထရန့်စီယုံပြောဆိုခဲ့တာ
ပါ။ And I know it's a little controversial to say but I have to say since I started this 2 days ago a lot of people that were totally opposed to it are now agree.
အငင်းပွားစရာအနေနဲ့ကျွန်တော်ရှိမယ်ဆိုတာသိပါတယ်။ဒါပေမဲ့ကျွန်တော်ပြောခဲ့တဲ့လူငယ်တွေနှစ်ရက်လောက်ကစလို့ဒါကိုဆန့်ကျင်ခဲ့ကြသူတော်တော်များများကလည်းအခုခါလက်ခံလာကြပါပြီ။ကျောင်းသားတွေကိုချစ်ကြတဲ့အတွက်ကျောင်းသားတွေတည်ကြည်ထိခိုက်မှာကိုသူတို့မလိုလားကြပါဘူး
။1999ခုနှစ်ကော်လိုရာဒိုပြည်နယ်ကကိုလံပိုင်းထက်ထန်းကျောင်းပြစ်ခတ်မှုပြီးသမ္မတဘီကလန်တိုင်းပြည်ကိုမင်းငွန်းပြောခဲ့ဘူးလို့2009ခုနှစ်တုန်းကဗာဂျီးနီးယားတက္ကသိုလ်ပြစ်ခတ်မှုမှာသမ္မတဂျော့ဂျ်ဒူဘွတ်အားပေးနှစ်သိမ့်ခဲ့ဘူးပါတယ်။2012ခုနှစ်တုန်းကကွန်နက်တကတ်ပြည်နယ်နယူတောင်းမြို့ကမူလာတန်းကျောင်းပြစ်ခတ်မှုပြီးမှလည်းသမ္မတဘရက်ကိုဘားမားကကြေကွဲစရာဖြစ်ရတဲ့နဲ့ပတ်သက်လို့ဝန်ထမ်းစကားပြောကြခဲ့တာ
ပါ We've endured too many of these tragedies in the past few years The majority of those who died today were children
ဖော်ရပြည်နယ်ကထက်တန်းကျောင်းမှာပြစ်ခတ်မှုဖြစ်ခဲ့ပြီးနောက်မှာတော့သူ့ရင်တာဝန်ယူခဲ့ဘူးတဲ့သမ္မတရဲ့နေသူဖိအားတွေနဲ့လည်းသမ္မတထရန့်ရင်ဆိုင်ခဲ့ရတာပါသမ္မတထရမ်ကတော့လူ18ယောက်သေဆုံးခဲ့ရတဲ့ချစ်သူများနေ့ကပြစ်ခတ်မှုပြီးမှပဲဖလော်ရီဒါပြည်နယ်ထက်တန်းကျောင်းကကျောင်းသားတွေမိဘတွေပါဝင်စာသင်ကျောင်းတွေမှာပြစ်ခတ်မှုရဲ့အကျိုးဆက်တွေကြုံခဲ့ရသူတွေရဲ့ရင်ဖွင့်တန်တွေကိုလည်းနားထောင်ခဲ့ပါတယ် မချသေးငါလူလူသဘောထားစစ်တမ်းတွေထဲမှာတော့တနက်ကင်ဆောင်ခွေတင်းချက်ကြီးထောက်ခံမှုတွေတိုးလာတဲ့အကြောင်းစစ်တမ်းကောက်ခဲ့တဲ့ကွနစ်ပီယက်တက်သူကတင်မလွိုင်းကပြောပါတယ
် But if you think Americans are not paying attention or moved by these shootings you're wrong in the last 2 years we've seen a 20%
ဒီပြကမှုတွေပေါ်မှာအမေရိကန်တွေကအာဝမဆိုင်ကြဘူးဘလို့မှမခံစားဘူးလို့ထင်တော့မှားပါတယ်တနက်ထိန်ချုပ်ရေးတင်းကျပ်ဖို့တောင်းဆိုမှုတွေဟာလွန်ခဲ့တဲ့နှစ်အတွင်းမှာ20ရာခိုင်နှုန်းတိုးလာတယ်လည်းတွေ့ရပါတယ်
။ဒါပေမဲ့လည်းစစ်တမ်းတွေကသဘောထားတွေဟာရွေးကောက်ပွဲတွေအတွက်ထောက်ခံမဲတွေဖြစ်ယူဆလို့မရနိုင်ကြောင်းလည်းအမေရိကန်တက္ကသိုလ်ကနိုင်ငံရေးလေ့လာသူကပရီကဖာရိုကထောက်ပြပါတယ
်။ NRA members are very reliable voters. So just because public opinion polls say people want background checks
အမျိုးသား rifle အသင်းဝင်တွေကအမှန်ကန်မဲပေးတဲ့သူတွေလေဒါကြောင့်လေသဘောထားစစ်တမ်းတွေမှာနောက်ကျောင်းရာဇဝင်စစ်ဆေးဖို့ပြောကြပေးမယ်လို့ဒီလိုပြောနေတဲ့လူတွေကတကယ်ရောမဲလာပေးကြမှာလားဆိုတာကအတက်ပြောနိုင်မှုလေ
ကွနပီယက်တက်ကဆိုကမလွိုင်းကတော့ Florida ပြည်နယ်ကပြစ်ခတ်မှုနောက်ပိုင်းကျောင်းသားတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတဲ့လူရဲမျိုးတွေဟာနိုင်ငံရေးအရာရေရှည်ရက်ခတ်မှုတွေရှိလာနိုင်တယ်လို့ယူဆပါတယ
် These young voices have jumped out in the last 4 or 5 days andappear to be at the tip of the spear of a movement.
လုံခဲ့တဲ့၄ရက်လောက်ကမှဒီလူငယ်တွေရဲ့အတန်တွေထွက်လာကြတော့ပါလှုပ်ရှားမှုတစ်ခုရဲ့အများအလို့ပါပဲ။စားလိုက်တဲ့လှုပ်ရှားမှုဟာလည်းအချိန်ရလာနေတဲ့အတွက်အပြောင်းလဲတချို့လည်းတွေ့ကောင်းတွေ့ရနိုင်ပါတယ
်။အပြောင်းလဲတွေအတွက်ဆန္ဒဖော်ထုတ်နိုင်မဲ့ပထမဆုံးအခွင့်အလမ်းတစ်ခုအနေနဲ့ကတော့ရှေ့လာမဲ့နိုဝင်ဘာလနဲ့ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေပဲဖြစ်ပါလိမ့်မယ်ခင်ဗျာ။
ကိုအောင်လင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA မြန်မာပိုင်းကနေစနေညနေခင်းအစီအစဉ်တွေကိုညနေ9:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်။ညပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်မှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အစီအစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင
်။ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့မှာကားဘုံးပေါက်ကွဲတာကြောင့်လူ38ဦးတက်မနေတေဆုံးသွားပါတယ်။အကြမ်းဖက်သမားတွေကသမရအင်ဒိုနီးယားဟိုတယ်တစ်ခုကိုတောက်ကြနေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။ဘုံးပေါက်ကွဲသွားပြီးတဲ့နောက်သမရအင်ဒိုနီးယားစစ်ဆေးရေးဂိတ်မှာအပြန်အလှန်ပြစ်ခတ်ခဲ့ကြပြီးဟိုတယ်မှာထပ်မံဘုံးပေါက်ကွဲခဲ့ကြောင်းရဲတွေကပြောပါတယ်။အဲရှာဘက်အစ္စလာမစ်အစွန်းရောက်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ပြီးတော့အစိုးရနဲ့လူမျိုးရေးတပ်ဖွဲ့တွေကိုအဓိကထားတိုက်ခိုက်တာဖြစ်တယ်လို့အွန်လိုင်းကနေကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်သမ္မတအင်မီရိုပြောခွင့်ရဆယ်ရာဟက်ကဘီဆန်နာစကမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွမ်းကျယ်နျူကလ িয়ার ကင်းစင်ရေးစတင်ဆောင်ရွက်ဖို့မျှော်လင့်တယ်လို့ဒီကနေ့မှပြောလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားပေါ်နောက်ထပ်ပိတ်ဆို့တံခတ်မှုအသစ်တွေချမှတ်ကြောင်းတောက်ကြနေကကြေညာလိုက်ပြီးတဲ့နောက်မှာသူကအခုလိုပြောတာပါဆယ်ရာဆန်ဒါစာအိုလံပစ်အားကစားပွဲတော်ပိတ်ပွဲအခမ်းအနားသွားတက်တဲ့သမရရဲ့သမီးလေးဖြစ်အကြံပေးလေးဖြစ်တဲ့အီဗန်ကာထရမ့်နဲ့တောင်ကိုရီးယားကိုရောက်နေပါတယ်အီဗန်ကာထရမ့်မှာတောင်ကိုရီးယားသမရမွန်ဂျဲအင်နဲ့တောင်ကိုရီးယားသမရအိန်တော်မှာတောက်ကြနေကတွေ့ဆုံပြီးမြောက်ကိုရီးယားပေါ်တန်ခဲအေးယူမဲ့ကြေညာချက်တွေနဲ့ပတ်သက်လို့ဒီသမရထရမ့်ကသမရမွန်ကိုပါလိုက်တဲ့သတင်းစကားကိုလည်းအီဗန်ကာထရမ့်ကဒီသမရမွန်နဲ့ပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့မနက်ပိုင်းကဘုံတချို့ပောက်ကွဲခဲ့ပါတယ်ဒီကနေ့မနက်၄နာရီလောက်မှာဘုံ၃လုံးပောက်ကွဲခဲ့ပြီးမပောက်ကွဲသေးတဲ့ဘုံ၃လုံးကိုရှာတွေ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ဘုံပောက်ကွဲမှုကြောင့်ရဲရာရှိတဦးထိခိုက်ဒဏ်ရာရသွားပြီးအခင်းဖြစ်ပွားရာနေရာတွေကိုစစ်ဆေးနေတယ်လို့ဆိုပါတယ်လူ၂ဦးသေဆုံးပြီးတော့လူတချို့ထိခိုက်ဒဏ်ရာရတဲ့ရှမ်းပြည်နယ်လာရှိုးမြို့ကယူမဘန်မှာဘုံပောက်ကွဲပြီး၃ရက်ကြာမှာစစ်တွေမှာဘုံအခုလိုထပ်မံပောက်ကွဲတာပါခင်ဗျာ
သတင်းချင်းညုတ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုဟာကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ National Kali ဖြစ်ပါတယ်ရှင်။ကျွန်မကစုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဒီညနေအစီအစဉ်တွေကိုညနေ6:00ခွဲကနေ 9:00 အထိလိုင်းဒိုမီတာ1925တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုအစီအစဉ်အဆုံးသတ်ပါမယ်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံးရအောင်ပါရှင
် This program has come to you from the Voice of America, Washington. ။